ထောင်ပေါင်း93ခုနှစ်ကျန်သူများ2021ခုနှစ်ဒီဇင်ဘာလ29ရက်အဘိဓိဆိုင်ရာထေရဝါဒဘုရားသာသနာပြုတက္ကသိုလ်ထေရဝါဒပတာရဏီတိန်တော်ကြီးအတွင်းဆင်းရဲခြင်းမှပြုလုပ်အပ်သည်ဖခင်ဤဥတော်ခြင်းနဲ့တာကိုလိမ့်ချီစွာယေရှုရှင်းပြနိုင်မျိုးနဲ့အမှတ်43အတောက်ပင်လမ်းကြီးမိခင်ဤတော်တန်းစင်တယ်။တာသမီရင်းမြစ်များကဆင်ခြင်းပါပြလို့အပ်သည်။ဘုဂဝိပဒနာစမိတာမှာဆရာတော်ပဒတာစမိတာမင်္ဂလာ။ဒီဆိုင်ရာတိရဝရဘုရားသာသနာ့ရဲ့တကယ်ဆိုပမောက္ခချုပ်ဆရာတော်ဒုတိယပမောက္ခချုပ်ဆရာတော်ကဥနောပတံကလာသိက္ခာထဆင်ရှင်းရင်ချင်းအလှူတော်မင်္ဂလာအခမ်းနာအလှူမောဒနာတရားလောကမှာဘုရားပွင့်လာတယ်ဆိုတာဘဂုဇနာဟိတံယဘဂုဇနာဒုက္ခယလို့ဆိုတယ်အများတတဝါဒီရဲ့ဟိတဒုက္ခအလို့ရသော်ဘုရားပွင့်လာတာဖြစ်တယ်ဟိတဆိုတာအခြေအနေကောင်းတွေအကျိုးစီးပွားအကျိုးတရားတွေကိုဖြစ်ထွန်းစေနိုင်တဲ့အခြေကောင်းအနေကောင်းတွေကိုဟိတအခြေအနေကောင်းတွေကိုဖန်တီးပေးဖို့ရသော်ပြပွင့်လာဘဟုဇနဒုက္ခထိုအခြေအနေကောင်းတွေကိုအမိပြုပြီးတော့ရရှိလာတဲ့ရရှိခံစားနိုင်တဲ့ချမ်းသာဒုက္ခအဲဒီချမ်းသာဒုက္ခအဲဒီရရှိခံစားသည်ဟုဆိုရင်ရှင်ချင်းနဲ့ဆက်ပွင့်တာဟိတဆိုတာမရှိဘဲနဲ့ဒုက္ခဆိုတာဖြစ်တယ်တရားဝင်ရဆောင်ရဟိတဆိုရင်အကျိုးစီးပွားအကျိုးတရားတွေကိုဖြစ်ပွားစေနိုင်တဲ့အခြေအနေကောင်းတွေလမ်းညွှန်မှုရှိလို့သာပြုတယ်အဲ့လိုလမ်းညွှန်မှုပြုမှထိုလမ်းကြောင်းအတိုင်းလိုက်တဲ့ပုဂ္ဂိုလ်ကဒုက္ခဆိုရင်ချမ်းသာဒုက္ခမျိုးမျိုးကိုရတယ်ဒီရသော်ပြန်လိုင်းနမှုပြုထားတယ်ပြုထားတယ်ဆိုပါရီပြုထားတယ်ဆိုဒေသနာတော်တစ်ခုမှာယံကိစ္စရံံကတ်ကွာဒိသံဌာနံမလံပိမစ္စရိယဆိုတဲ့အညစ်ကြေးကိုပမောနေနေနိုင်တဲ့ပုဂ္ဂိုလ်မှာဘာကိုပဲဖြစ်ဖြစ်အကြောင်းတစ်ခုအကြောင်းပြုပြီးတဲ့ဒါနကောင်းမှုလုပ်လို့ရှိကြတယ်လုပ်ကြရမယ်လို့ပြောတာဒါနကောင်းမှုလုပ်ခြင်းဤဟိတဟိတဆိုတဲ့ခြင်းနေကောင်းရှိမှဒုက္ခဆိုတဲ့ဌာနကိုရတယ်တရားဝင်မျက်စောင်ရတယ်ကြောင်းတရားကိုလုပ်ခိုင်းတာအဲ့ဒီဒေသနာတော်နဲ့ဆက်ဟပ်ပြီးတော့ပဲမျက်စောင်ရပုံညာစေပုရိတော်ကိလာကိလာနံပုဏ္ဏပုဏ္ဏတမိဆံကိရိတ္တဒုက္ခပုံညတ္တဥစ္စေဒီเจตนาတော်ဆိုလိုရင်းကကုသိုလ်ကောင်းမှုဆိုတာလုပ်ရမယ်လုပ်ကိုလုပ်တယ်လုပ်လို့ရှိရင်လည်းထပ်တလဲလဲပြုလုပ်ရမယ်နောက်ဆုံးမှာကုသိုလ်ကောင်းမှုလုပ်ခြင်းနဲ့ဆန္ဒကိုလည်းမိမိရဲ့ရင်းတဲ့နှလုံးထဲမှာသိထားဒီချက်သုံးချက်သက်ဆိုရဒီเจตนาတော့မဟုတ်ကုသိုလ်ကောင်းမှုလုပ်ပါလုပ်တဲ့အခါမှာလည်းတစ်ချိန်တစ်ခါနဲ့ရှက်မထားပါနဲ့အချိန်ချင်းထပ်ထပ်လုပ်ပါလုပ်ခြင်းနဲ့စံတာကိုလည်းရင်ထဲနှလုံးထဲမှာထားပါဒီချက်သုံးချက်လမ်းညွှန်မှုပြုတာသက်ဆိုရဟိတဆိုတဲ့အချိန်ကြီးကောင်းတွေကိုဖန်တီးပေးတယ်ဒီခြေနေကောင်းနေကုသဏ္ဍမှာဖြစ်ပေါ်နေမှာဘာဖြစ်လဲဆိုကြိုးစီပွားသူခေါ်ပုံညာတာဟုတ်စီကုသိုလ်ကောင်းမှုတွေမိမိရဲ့တဏ္ဍမှာစုမိဆောင်မိဖြစ်လာပြီဆိုလို့ရှိရင်တရားတွေလိုချင်တဲ့ချမ်းသာဒုက္ခဆိုရအေးချမ်းသာဒုက္ခဆိုတဲ့နေရာမှာလည်းတရားတွေသိရချမ်းသာဒုက္ခကာမဒုက္ခလောက်ပဲဖြစ်ကြတယ်ကာမဒုက္ခကိုပဲတကယ်ဒုက္ခကြီးထင်ပြီးတော့ဒီကာမဒုက္ခကိုခုံမဲမမောဒီကာမဒုက္ခရဖို့ဆိုပြီးတော့နေရှင်ကြိုးစားတယ် ဒီဒုက္ခတော့ပြည်ပြည်ဝဝရနိုင်ရတာမဟုတ်ဘူးအဲ့တော့ယေဆောပြာကာမဒုက္ခတွေမကဘူးနိခမ္မဒုက္ခကာမဂုဏ်အာယုဏ်တွေကဖဲခွာပြီးကာမဂုဏ်အာယုဏ်တွေနဲ့ဝေးကွာပြီးတော့ရနိုင်တဲ့ချမ်းသာဒုက္ခတွေနောက်ဆုံးကဥပတ္တမဒုက္ခလို့ဆိုတယ်အငြိမ့်တဲ့ချမ်းသာအဲ့ဒီချမ်းသာတွေကိုလည်းတရားတွေလိုချင်တဲ့ကာမဒုက္ခကိုလည်းဒီကုသိုလ်ကောင်းမှုကပေးနိုင်တယ်နိခမ္မဒုက္ခဆိုတာအစ်မမီသေးတဲ့နိခမ္မဒုက္ခဆိုတဲ့ချမ်းသာမျိုးကိုလည်းပေးနိုင်တယ်ဥပတ္တမဒုက္ခလို့ဆိုတယ်အလွန်ငြိမ့်အေးတဲ့ချမ်းသာမျိုးကိုလည်းဒီကုသိုလ်ကောင်းမှုကပေးတယ်ဒါကြောင့်မို့ဒုက္ခချမ်းသာအမျိုးမျိုးလိုချင်လို့ရှိရင်မလိုရမလဲဆိုတာကိုလမ်းညွှန်ပုံဉ္စံစေပုရိတောကိယအဲ့တော့ဒီစကားလေးမှာရှေးဥစ္စာရသော်ပြန်ရှေးကဂါထာတစ်ပုဒ်နဲ့ဆက်ပြီးတော့အကြောင်းတစ်ခုအနေနဲ့ဆက်ပြောပါဆက်ပပံစေပုရိတောကိယနတ်နံကိယပုဏ္ဏကုအကုသိုလ်ဆိုတဲ့မကောင်းတဲ့အမှုတွေလုပ်မိပြီဆိုရင်ထပ်မလုပ်နဲ့အာသာထပ်လုပ်မယ်ဆိုရင်ဒုက္ခပပတ္တဥစ္စယောကုသိုလ်ကောင်းမှုတွေကုသနာမှာများလာပြီးရှင်တခါရောက်လိုက်တယ်။ဒါလည်းအချိန်လေးကောင်းတစ်ခုမြတ်စွာဘုရားကိုကိုးကွယ်တယ်ဆိုတာတရဏရဲ့အတိတ်တွေကိုဖွင့်ဆိုတဲ့အခါဟိတေဘဝတ္တနေနာအာဟိတာသမေဝတ္တနေနာဟိတလို့ဆိုရင်ကောင်းကျိုးချမ်းသာတွေကိုရနိုင်တဲ့အခြေကောင်းအနေကောင်းကုသိုလ်တရားတွေကိုဖြစ်အောင်လမ်းညွန်ပေးတယ်။အာဟိတာလို့ဆိုရင်မကောင်းမှုအကုသိုလ်တရားတွေကျုံးမဲ့ကိုဖြစ်စေနိုင်တဲ့အကုသိုလ်တရားတွေမဖြစ်ပါဘူး။မြတ်စွာဘုရားလမ်းညွှန်မှုပေးတယ်။ဒီနှစ်ခုနဲ့ပဲမြတ်စွာဘုရားကိုယ်ဝဲထိုက်တာ။ဘုရားကတရားတွေကိုကဲတင်တယ်ဆိုတာဒီနှစ်ခုနဲ့ကဲတင်တာ။ဟိုလိုကဲတင်လို့ကရတာမှမဟုတ်ပဲ။လောကလူတွေကဘုရားကဲတင်တယ်ဘုရားကမတယ်လို့ပြောကြတယ်။တကယ်ကမြတ်စွာဘုရားကလမ်းညွှန်မှုပြုတယ်။ကုသနာမှာချမ်းသာဒုက္ခရခြင်းဟိတကိုဖြစ်စေရမယ်။အဟိတတွေမလိုပါဘူး။ကောင်းကျိုးချမ်းသာကိုဖြစ်စေနိုင်တဲ့အခြေအနေကောင်းတွေကိုဖြစ်အောင်လုပ်ပါ။အဲဒီလိုကောင်းကျိုးချမ်းသာကိုမရစေနိုင်တဲ့အာဟိတဆိုတဲ့ဖြစ်ရာတွေကိုယ်တိုင်ကမဖြစ်ပါစေနဲ့။ဒီဒိဋ္ဌိတစ်ခုရသော်ပြားလိုင်း။အဲတော့ဘုရားဘုရားဝင်သူတော်စင်ကြီးအနေနဲ့ရသော်ပြားရဲ့အဆုံးအမကိုလိုက်နာယုံကြည်ကြပြီးဘုရားကိုမိမိတို့ဘဝပုံအပ်တယ်။ဘုရားတဏ္ဍာန်ကိစ္စလေးဆိုပြီးတော့ပုံအပ်တာ။ဘုရားဟောတဲ့တရားတိုင်းဘဝရဲ့နေပြီးဝေးအောင်လိုက်ဘုရားဆုံးမတဲ့အတိုင်းဘဝနေမယ်ဘုရားဆုံးမတဲ့အတိုင်းဘဝလမ်းကြောင်းအတိုင်းရှောင်းလမ်းမယ်အဲ့တော့ဘုရားမှာတဲ့နေနဲ့ဘာလုံးဝမှလဲဘုရားစကားဘလို့နားထောင်ရတာတော့ရသော်ပြားဒီဒေသနာတော်မှာဟောတာလေအာဟုသူလုတ်တယ်ဆိုရင်ထပ်မလုံးနဲ့တဲ့လုတ်ခြင်းနဲ့ဆန္ဒကိုလည်းကိုယ်တဏ္ဍာန်မှာမရှိစေနဲ့တဲ့ဘာဖြစ်လို့အာဟုသူလုတ်လို့ရှိရင်ဒုက္ခတွေရောက်နေတယ်။တရားမို့ပုံဉ္စံစေပုရိတောကိရိတာကိရိတာပုဏ္ဏပုဏ္ဏမလုရမယ့်ဟာကိုအရင်ပြောတယ်လုရမယ့်ဟာကိုနောက်မှပြောတယ်။ဒါကလမ်းညွန်သူတို့ရဲ့ထုံတန်းစင်တာပဲ။မလုရမယ့်မသွားရမယ့်လမ်းကိုအရင်ညွှန်ရတယ်။သွားရမယ့်လမ်းကိုနောက်မှပြောရတယ်။ဒါပဲလို့လို့ပြောမလုရမယ့်ဟာလုံးမိပို့ဒုက္ခရောက်တာ哦လုရမယ့်ဟာမလုံးမိတော်သေးတယ်လို့ပြောရဒါကြောင့်မို့အရေးကြီးတာကိုပြောတာစနစ်တကျ။အဲ့တော့မလုံရမယ့်ဟာအကုသိုလ်။အကုသိုလ်လုံးမိရင်မလုံနဲ့ထပ်ထပြီးမလုံနဲ့။လုံချင်တဲ့ဆန္ဒကိုလည်းရင်ထဲနှလုံးထဲမှာမထားနဲ့။ဒုက္ခရောက်နေတယ်လို့ဒီလိုပြောတာ။ကုသိုလ်ကြတော့အဲ့လိုမဟုတ်ဘူး။ကုသိုလ်ကိုလုံပါ။လုံမိလို့ရှိရင်လည်းပဲအကျိမ့်ကြီးထပ်ထလုံပါ။လုံချင်တဲ့ဆန္ဒကိုလည်းရင်ထဲနှလုံးထဲမှာထားပါလားဆိုတာ။ကံမြတ်စွာဘုရားရဲ့အဆုံးအမလိုက်ပေါ့။ဒီကြားကြောင့်မို့ဘာကိုပဲအကြောင်းပြုပြုဒီကနေ့ဆရာတော်သုံးပါအဲတိတ်ခါဒီပြိကရာရှိပါလှူဒန်းပြီးတော့တိတ်ခါကရာပူဇာသုံးဖို့တိတ်ခါထပ်ခြင်းဆိုတဲ့ကံတ္တမင်္ဂလာကုသိုလ်ကောင်းမှုလုပ်ဖြစ်အောင်လုပ်တဲ့သဘောပဲ။ဟုတ်ကုသိုလ်ကောင်းမှုလုပ်ဖြစ်ဖို့ဆရာတော်တွေကလည်းကုသိုလ်ရှင်တွေကုသိုလ်ရကြပါစေဆိုတဲ့အနေနဲ့မနက်ကမှဆရာတော်ကြီးအတည်းလို့ခွင့်ပြုချတာပေါ့အဲတော့ဘယ်လိုနည်းနဲ့ပဲကုသိုလ်ရရကုသိုလ်ရသွားတယ်ဆိုရင်ဟာမြတ်စွာဘုရားရဲ့အဆုံးအမလိုက်နာမိတာဖြစ်ပါ ဘုရားရဲ့ဆုံးမကိုလိုက်လာတော့အပြင်ဟိတဆိုတဲ့ကောင်းကျိုးချမ်းသာကိုရရှိနိုင်တဲ့ကုသိုလ်ကိုယ်ရင်နဲ့နှလုံးထဲမှာဖြစ်ပွားသွားပြီ။အဲ့ဒီဖြစ်ပွားသွားတဲ့တစ်ချိန်တစ်ခါဖြစ်ပွားသွားတဲ့ကုသိုလ်ကောင်းမှုဟာရင်နဲ့နှလုံးထဲကညပြောက်ွယ်သွားမှာမဟုတ်ဘူးလေ။ခုခေတ်လို့ဆိုရင်အွန်လိုင်းဖြစ်သွားပြီပေါ့။အဲ့လိုရင်နဲ့နှလုံးထဲကဖြစ်ပေါ်နေတဲ့ကုသိုလ်တရားတွေဟာဒီတိုင်းရင်ထဲမှာတိတ်ထားရုံနဲ့မကျင်နပ်ပဲနဲ့အချင်းချင်းထပ်ထပ်ပြန်လာတတိယနေမယ်ဆိုရင်ကုသိုလ်တရားကုသနာမှာပွားလာမှာပဲဒါကြောင့်မိမိရဲ့စိတ်လေးကိုကုသိုလ်ကောင်းမှုလုပ်ပြီးတဲ့အခါမှာထုံမွန်းပေးထားဖို့လိုအပ်တယ်တတ္တာပရိပါဝိတ္တစိတ်တာတရားတရားနဲ့ထုံမွန်းပေးရမယ်တိလပရိပါဝိတ္တစိတ်တာတိလနဲ့ထုံမွန်းပေးရမယ်သမာဓိပြိပါဝိတ္တစိတ်တာသမာဓိတရားနဲ့ထုံ့ဝမ်းပေးရမယ်ပညာပြိပါဝိတ္တစိတ်တာပညာနဲ့ထုံ့ဝမ်းပေးရမယ်သုံးဖို့တတ္တသီလသုတ္တစာကပညာလို့ဆိုတယ်ဒီရင်ထဲနှလုံးထဲမှာဖြစ်ပေါ်လာတဲ့တရားတွေနဲ့ကိုယ့်ရဲ့စိတ်ဓာတ်လေးကိုချိန်ချိန်ထပ်ထပ်ထုံ့ဝမ်းပြီးတော့ပေးရမယ်တတ္တသီလသုတ္တစာကပညာလို့ဆိုတယ်ဒီတရားတွေဟာဘုရားဘာသာတို့ရဲ့တဏ္ဏမှာမကြာခဏဖြစ်တဲ့တရားမဖြစ်သေးရင်ဖြစ်အောင်ကြိုးစားမဖြစ်ပြီးရင်ဒီတရားတွေကကိုယ်ရင်နဲ့နှလုံးထဲမှာဒီတိုးတက်ကြည့်ထွားလာအောင်လုပ်ရမယ်အချိန်ချင်းထပ်ထပ်မိမိစိတ်ကိုဒီစွမ်းအားတွေနဲ့ထုံပေးရမယ်လို့ပြောတာလောကမှာဆူတောင်းပြည့်တယ်ဆူတောင်းပြည့်တယ်ဆိုတာဒီတရား၅မျိုးမိမိတဏ္ဏမှာရင်ထဲမှာရှိဆူတောင်းပြည့်တယ်နော်လူတွေကတလွဲကိုဆူတောင်းပြည့်ဖို့လိုက်ရှာနေတယ်ဆူတော်ပြေဘုရားဆိုပြီးတော့ဆူတော်ပြေပဲဘုရားကိုလိုက်ရှာဘုရားပိုင်ရင်ဆူတော်ပြေတာကြီးပဲအဲ့တော့ဆူတော်ပြေဖို့မပြေဖို့ဆိုတာကိုယ်ရင်ထဲမှာရှိတယ်ဟုတ်ဒါသင်္ခါရုပ္ပပတ္တိတုံမှာမြတ်စွာဘုရားဟောထားတာနော်တတ္တပရိပါဝိတံသဒ္ဒါနဲ့ထုံမွန်းပြီးသီလကိုကျင့်သီလခန္ဓာကစောင့်တည်လိုက်တဲ့၅ပါးသီလကိုယ်တဏ္ဏမှာပြည့်စုံအောင်လုပ်ရမယ်သူတ္တအခုလိုတရားဓမ္မတွေနားမယ်တရားဓမ္မတွေဖတ်ရှုမယ်လေ့လာမယ်မြတ်စွာဘုရားဆုံးမတွေမှတ်သားမယ်အနတေဘယ်တွေစဉ်းစားမယ်သုတ္တသုတ္တရဲ့အတိတ်ကတရားဆိုတာနားလေနားပြီးရင်မှတ်ထားမှတ်ထားပြီးရင်အနတ်ကိုစုအနတေဘယ်ကိုစဉ်းရင်စဉ်းစားမယ်စဉ်းရင်စဉ်းစားပြီးလို့အနတေဘယ်နားလေတာနဲ့တကြိုင်နဲ့လက်တွေ့ချင်းသုံးရမယ်အဲ့ဒီကြမှာကိစ္စပြီးရဲ့မှန်အဲ့ဒီအချိန်အောင်လို့သုတ္တစာကဆိုတာသာသနာတော်နဲ့ပတ်သက်ရဖြစ်စီတခြားကိစ္စတွေနဲ့ပတ်သက်ရဖြစ်စီအနှမျောမဖက်တဲ့ဒီစွန့်ကျဲနိုင်တဲ့လွတ်လွတ်စွန့်ကျဲနိုင်တဲ့သဘောတရားအဲ့ဒီသဘောတရားဟာလည်းဆိုဆိုင်တီအတွက်လည်းအကျိုးပြုတယ်မိမိအတွက်လည်းအကျိုးပြုတယ်ပတ်ဝန်းကျင်အတွက်လည်းအကျိုးပြုတယ်စာကဆိုတာရှိရမယ်ပေါ့အဲ့ဒီစာကဆိုတဲ့တရားလည်းမိမိရင်ထဲနှလုံးထဲမှာရှိရနောက်ဆုံးကြတော့ပညာဆိုတဲ့တရားအရေးပါဆုံးပဲ။ပညာဆိုတဲ့နေရာမှာလုံးတင်တာနဲ့မလုံးတင်တာခွဲခြားပြီးတဲ့ပညာကအစလို့ဒီတဲ့အစင်းမြင့်တဲ့ဒုရီရဲ့တဏ္ဍမှာယုံနဲ့နှမျိုးပဲရှိတယ်။ဒီယုံနဲ့နှမျိုးဟာလည်းဆိုင်ရဆိုင်ရအကြောင်းလေးကြောင့်ဖြစ်တဲ့တရားကတရားကိုဓမ္မကသဘာဝဓမ္မကသဘာဝဓမ္မကိုဖြစ်စေတာဖြစ်တယ်အလုံးဟာသဘာဝဓမ္မရဲ့အစုအယဓမ္မပုံစံသဘာဝတရားရဲ့အစုအဝေးတာဖြစ်တယ်။ဒီသဘာဝဓမ္မအစုအဝေးထဲမှာငါဆိုတာလည်းမရှိဘူးငါဟာဆိုတာလည်းမရှိဘူး။ဒီသဘာဝတရားအစုအဝေးဟာလည်းဆိုင်ရဆိုင်ရအကြောင်းတွေကြောင့်ဖြစ်ပေါ်လာပြီးတော့ပျက်စီးသွားမဲ့သဘောတွေရှိပဲ။ထို့ပျက်စီးမှုဆိုတဲ့ဘေးရန်အန္တရာယ်ကြီးအများအားဖြင့်ဖြစ်နေတယ်။ဒီလိုပျက်စီးနေတဲ့အရာကိုကိုယ်အနေနဲ့လည်းဘာမှမတတ်နိုင်ဘူးလို့ဆိုတဲ့သဘာဝတရားရဲ့လက္ခဏာတွေကိုစဉ္ညင်သုံးသပ်တယ်အနိစ္စဒုက္ခအနတ္တဆိုရင်အဲ့ဒီစဉ္ညင်သုံးသပ်နိုင်တဲ့ပညာထိအောင်ကိုယ့်ရဲ့ရင်ထဲနှလုံးထဲမှာရောက်ကြိုးစားမှတော့ပဲအဲ့လိုကြိုးစားအထောက်ချင်းဖြင့်မိမိတို့ရဲ့ဒီထုံမွမ်းထားတဲ့သဒ္ဓါသီလသုတ္တစာကပညာတို့ဖြင့်ထုံမွမ်းထားတဲ့စိတ်လေးဟာဘယ်တော့မှအောက်ကိုဆွဲချသွားမှာမဟုတ်ဘူးဒီစွမ်းအားရှိတဲ့စိတ်လေးဟာအမြဲတမ်းကောင်းတဲ့ကောင်းပို့ဆောင်ပြီးတော့ပေးပါမှာပဲ။ဒါကြောင့်မို့မြတ်စွာဘုရားကဒီမဟာနာမမင်းကြီးကိုခေါ်ထားတဲ့ဟာလေးတွေသတိထားဖို့ပေါ့။မဟာနာမမင်းကြီးဟာလူစိတ်ဆိုတာတခါတည်းရန်ကြတော့ဘုရားတရားတန်ခါယရဏသုံးပါးမိတ်သွားတဲ့အချိန်တိုင်းကလည်းရှိတတ်တယ်။ အဲ့ဒီချိန်ညာမတော်တဆသေးသွားရင်ဒုက္ခမြတ်ဖြစ်မလားမဟာနာမမင်းကြီးအစိုးရတော့မြတ်စွာဘုရားတတ္တသီလဒုက္ခဆံကပညာလို့ဆိုရင်ဒါရီနဲ့ထုံမွမ်းထားတဲ့စိတ်ဟာဝိသေသဂါမိဥရိယဂါမိအပေါ်ပဲဆောင်းပါထောပအိုးကြီးကိုရေထဲမှာမြုပ်ခွဲလိုက်လို့ရှိရင်အိုးချမ်းခွဲတွေကတော့ရုပ်တော်မှာပဲသို့သောထောပတွေကတော့ပေါ်တက်လာမှာထို့တူပဲဒီခန္ဓာကိုယ်ကြီးကတော့ရုပ်ခန္ဓာကိုယ်ကြီးဆိုတာတော့ပျက်စီးသွားမှာလေအစွမ်းထက်နေတဲ့ဒီမိမိတို့ရဲ့တရသီလဒုဒ္ဒဆာကပညာတို့နဲ့ထုံမွမ်းထားတဲ့စိတ်ကတော့ထက်ကိုပို့ဆောင်သွားမှာဖြစ်တယ်လို့မြတ်စွာဘုရားဟောကြားတဲ့ဆုံးမဩဝါဒလေးဒါယူမှတ်သားပြီးဘုရားဆိုတာလောကဟိတဒုက္ခလို့ငါဖွင့်နေဟိတဆိုတဲ့အချိန်လေးကောင်းနေလုံနိုင်မှဒုက္ခဆိုတဲ့ချမ်းသာကိုရနိုင်လေဟိတမပါပဲဒုက္ခမင်းဒါကြောင့်ဟိတတို့တွေကြိုးစားအားထုတ်ကြအောင်ဖြစ်တဲ့သူကိုစီကိုစီသဘောကြပြီးချင်းချင်းကြိုးကုန်အားထုတ်နိုင်ကြပါစေကုန်သတည်း